COVID တိပြုလူနာတိုးလာနေတဲ့ရခိုင်ပြည်နယ်မှာကျောင်းသူကျောင်းသားတွေကိုအတုလိုက်ခွဲပြီးအချိန်ကြာတင်ဖို့ပညာရေးတာဝန်ရှိသူတွေကညွှန်ကြားထားပါတယ်။ပညာရေးဝန်ထမ်းအနေနဲ့ကျောင်းသူကျောင်းသားတွေကြားမှာပါ COVID ရောဂါကူးစက်သူတွေရှိနေတာကြောင့်တိုးနဲ့တိုးခက်ခွာခွာနေပြီးအောင်အတန်းအပေါ်မူတည်ပြီးအလဲလိုက်အချိန်ခွဲတက်ရမယ့်စနစ်ကိုလုပ်နေတာဖြစ်ပါတယ်။ရခိုင်ကကျောင်းတွေမှာ COVID ထိန်းချုပ်ရေးစည်းကမ်းတွေလုပ်နေတာနဲ့ပတ်သက်လို့ရခိုင်ကလာတဲ့သတင်းကိုတော့ကိုညင်းညာကပြောပြပါမယ်ခင်ဗျာ။
ရခိုင်ပြည်နယ်မှာတနေ့ထက်တနေ့ကိုဗစ်ကူးစက်ခံရသူတွေများလာသလိုပညာရေးဝန်ထမ်းတွေနဲ့ကျောင်းသူကျောင်းသားတွေအထိကိုဗစ်ကပ်ရောဂါကူးစက်သူတွေရှိနေပါတယ်။ကိုဗစ်အတည်ပြုလူနာတွေရှိနေတဲ့အခြေခံပညာကျောင်းတွေကိုလောလောဆယ်ပိတ်ထားတယ်လို့ရခိုင်ပြည်နယ်ပညာရေးမှုရုံးကဒုတိယညွှန်ကြားရေးမှူးစီမံဒေါက်တာထွန်းသိန်းကပြောပါတယ်
။ကျွန်တော်တို့ကလက်ရှိအဖြစ်ပညာရေးဝန်ထမ်းခဏဦးကူးစက်ထားတာရှိပါတယ်။ကျောင်းသားကျောင်းသူကတော့9ဦးစုစုပေါင်း16ဦးဒီ positive ကူးစက်ထားတာရှိပါတယ
်။ဒေမျိုးနေတွေမှာလေ
ကျွန်တော်တို့တွန်းနေမှာတော့ပန်တွင်းမျိုးနေနဲ့အဓိကတော့မောင်တွင်းမျိုးနဲ့ကြောက်ဖြူနဲ့အပေါက်တော်တွေမှာကူးစက်ထားတာရှိပါတယ်။စစ်တင်မျိုးနေမှာဆိုရင်လည်းဒီမူပြအတကခွဲအမြင့်ကျော်မှာဆံမတူကူးစက် positive လူနာဖြစ်ရှိပါတယ
်။ဆက်လက်ဖွင့်နေတဲ့ကျောင်းတွေမှာတော့ကျောင်းသားကျောင်းသူတွေကိုတအူးနဲ့တအူး6ပေအကွာကနေအတက်နိုင်ဆုံးလူချင်းခက်ခွာခွာဖြစ်နေအောင်အပတ်စဉ်လိုက်အဆိုင်ခွဲပြီးကြောင်းတက်ဖို့တက်ဆိုင်ရာပညာရေးဌာနတွေကိုညွှန်ကြားထားတယ်လို့လည်းပြောပါတယ်
။ခိုင်ပြည်နယ်ပြည်နယ်စီမံအုပ်ချုပ်ရေးစီမံအုပ်ကောင်စီရဲ့ပြည်ချက်လွှတ်ညုံမှုနဲ့အတူကျွန်တော်တို့ပညာရေးဝန်ကြီးဌာနကျမရင်းနဲ့အစိုးရဝန်ကြီးဌာနကသတ်မှတ်ထားတဲ့မူပုံနဲ့အညီကျွန်တော်တို့တင်ကြဖို့လည်းဆောင်ရွက်ပါတယ်။တင်ကြဖို့လည်းဆောင်ရွက်တဲ့အခါမှာတခုချိုးသောကျောင်းတွေမှာကျောင်းသားအင်အားများတဲ့အတွက်ဒီတင်ကြဖို့ဟိုပါပေါ့ဒီကျောင်းသားမဆန့်ဖြစ်တယ်မဆန့်ဖြစ်တဲ့အခါမှာကျွန်တော်တို့နောက်တော့တဲ့အရှင်ကြီးလေးဖြစ်လာတယ်ဒီဘူးဆိုလို့ရှိရင်မြို့နေပညာရေးမှုတွေကိုကျွန်တော်တို့အနေနဲ့ဖုံးဖြင်းတော့၎င်းဒီကျောင်းသားစီစစ်ဖို့ပေါ့နော်ဆိုလိုချက်ကတော့ဒီကျောင်းသားအင်အားကျောင်းရဲ့အခန်းအကျေကို36နဲ့စားပြီးတော့ကျောင်းသားရဲ့ဥယျာဉ်ဝန်ဆင်တနတ်ဇာလင်ဆောင်ရွက်ဖို့ဆောင်ရွက်တဲ့အခါမှာနောက်တော့ဖြစ်တယ်လို့ဖြစ်ပါစေဟိုပေါ့ဟိုအပချာဖြစ်ပါစေဘလို့ပဲဖြစ်ဖြစ်ကိုပစ်စီမင်းစီကန်းနဲ့အညီဆောင်ရွက်ဖို့တုံးနဲ့တူကျောင်းမပိုက်တော့ဖို့အတွက်ကလေးရဲ့ပညာသင်ကြားမှုအတွင်းချဖို့အတွက်စိုးစားဆောင်ရွက်ကြဖို့ဆိုပြီးတော့ကျွန်တော်တို့မြို့နယ်မှုတွေခရင်မှုတွေရှိကိုဖုံးပြန်ညွှန်ညွှန်ထားပါတယ်။စာလဲဖုတ်ထားတာရှိပါတယ
်။အခြေခံပညာကျောင်းတွေကိုဇွန်လမှာပြန်ဖွင့်ခြင်းကရခိုင်ပြည်နယ်မှာကျောင်းသားရာခိုင်နှုန်းပြည်နီးပါးကျောင်းပြန်တက်တယ်လို့မြို့နယ်ပညာရေးမှူးကပြောကြားထားပါတယ်။အခုကိုဗစ်ကပ်ရောဂါတတိယလိုင်းရိုက်ခတ်နေပေမဲ့လည်းရခိုင်ပြည်နယ်တဲကအခြေခံပညာကျောင်းတွေအားလုံးကိုပိတ်ဖို့အစီအစဉ်မရှိသေးဘူးလို့ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းကပြောပါတယ်။ကိုဗစ်စီးကမ်းနဲ့အညီကြောင်းတက်နိုင်အောင်ဆောင်ရွက်ဖို့ပြင်ဆင်ထားတယ်လို့လည်းပြောပါတယ
်ဒီကိုဗစ်ရဲ့ကူးစက်မှုကိုထိန်းချုပ်တဲ့အနေနဲ့ကျောင်းတွေကိုဒါကျွန်တော်တို့အဆိုင်နဲ့တက်ခိုင်းမှာဖြစ်ပါတယ်မနေ့ညနေဒီလိုအဆိုင်နဲ့တက်တဲ့ကျောင်းတွေမှာတော့ပုံမှန်အားဖြင့်နေဆုံးတန်လာကြီးခြားပြီးတော့တက်ရမှာဖြစ်ပါတယ်လက်တလုံးမှာတော့ကျောင်းတွေအနေထားဆရာတွေရဲ့အနေထားစာသင်ခန်းတွေရဲ့အနေထားတွေကိုကြည့်ပြီးတော့တချို့ကျောင်းဆိုလို့ရှိရင်တပတ်ကျောင်းတဲ့ကျောင်းသားတွေကတပတ်နာအခြေအရာတွေကတော့မနာပါဘူးသူအလှဲ့နဲ့သူကျောင်းတက်တဲ့စနစ်ကိုကျင့်သုံးဖို့ကျွန်တော်တို့ညွှန်ကြားထားပါတယ်ကျောင်းတွေကတော့ကဒုံသာကြီးပိတ်ပလိတ်ဖို့အစီအစဉ်မရှိပါဘူးဒါကြောင့်ဆိုတော့ကွန်ဂရက်နေ့ကပြည်ညာရေးမှာတစ်နှစ်နောက်ကျထားတဲ့အတွက်ကျွန်တော်တို့ကျောင်းသူကျောင်းသားတွေရဲ့ပြည်ညာရေးနဲ့ပတ်သက်ပြီးတော့ကမိမိတက်ဆိုင်ရာအတန်းလိုက်အရေးအသွေးတွေရှိအောင်လို့ဆောင်ရွက်ခြင်းဖြစ်ပါတယ်ကျွန်တော်တို့ကကျောင်းတွေပိုက်လိုက်ပြီးတော့အချိန်တိုင်းရင်အောင်စီရင်ထုတ်ပေးလိုက်မယ်ဆိုလို့ရှိရင်တော့ဒါပညာရေးဘက်မှာထိရောက်မှုမရှိဘူးလို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်ဇူလိုင်လ5ရက်နေ့အထိရခိုင်ပြည်နယ်မှာကိုဗစ်ကပ်ရောဂါကူးစက်ခံရသူ900ကျော်အထိရှိနေပြီးသေဆုံးသူကတော့3ယောက်ထက်မနည်းရှိပါတယ်ရခိုင်ပြည်နယ်ကိုဗစ်ကူးစက်မှုတွေထပ်တိုးမလာဖို့အတွက်သက်ဆိုင်ရာဌာနတွေအနေနဲ့လှုံ့ဆော်နေချိန်မှာပဲပြည်သူလူထုအနေနဲ့လည်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ COVID စီးကမ်းတွေကိုလိုက်နာကြဖို့ကိုလည်းအာဏာပိုင်တွေဘက်ကတိုက်တွန်းထားပါတယ်ခင်ဗျာ
။ကိုငင်းချန်တင်ပြပေးခဲ့တာပါခင်ဗျာ။